အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာလာမယ့်ဇန်နဝါရီလတည်းဒီကြော့ပြန်ကျင်းပမယ့်အထက်လွှတ်တော်အမတ်ရွေးကောက်ပွဲအတွက် Republican အထက်လွှတ်တော်အမတ်2ဦးနဲ့အတူစီယုံရေးဆင်ဖို့သမ္မတဒေါ်နယ်ထရန့်စနေနေ့မှာသွားရောက်ပါတယ်။ရွေးကောက်ခံသမ္မတဒီမိုကရက်ဂျိုးဘိုင်ဒန်စပီးတာဝန်ယူမဲ့အချိန်အထက်လွှတ်တော်မှာဒီမိုကရက်နဲ့ Republican ဘယ်ပါတီကအများစုနဲ့ထိန်းချုပ်မလဲဆိုတာကိုဂျော်ဂျီယာပြည်နယ်အထက်လွှတ်တော်အမတ်ရွေးကောက်ပွဲရလဒ်ကအဆုံးဖြတ်ပေးမှာပါ။အထက်လွှတ်တော်မှာအမတ်အများစုနဲ့ဆက်လက်ထိန်းချုပ်နိုင်ရေးအတွက် Republican Party ကအထက်လွှတ်တော်အမတ်တဦးထပ်ပြီးအနိုင်ရဖို့လိုအပ်နေပါတယ်။ Georgia ပြည်နယ်မှာဇန်နဝါရီလ5ရက်နေ့တကြော့ပြန်ကျင်းပမယ့်ရွေးကောက်ပွဲမှာ Republican အထက်လွှတ်တော်အမတ် David Perdue ကပြိုင်ဘက် Democrat John Ossoff ကိုအနိုင်ရဖို့လိုအပ်ပြီး Republican အထက်လွှတ်တော်အမတ် Kelly Loeffler က Democrat Raphael Warnock ကိုအနိုင်ရဖို့လိုအပ်ပါတယ်။တကယ်လို့ Republican တွေရှုံးခဲ့မယ်ဆိုရင်တော့အထက်လွှတ်တော်မှာအမတ်အရေးအတွက်50 50နဲ့ဒန်းတူဖြစ်သွားနိုင်ပြီး Democrat ရွေးကောက်ခံဒုတိယသမ္မတ Kamala Harris ကအဆုံးဖြတ်မဲ့ပေးရမှာဖြစ်ပါတယ်။